ကူကတော့တိုင်းရင်းသတင်းလောအစီအစဉ်အလှည့်ပါ။တိုင်းရင်းသားဒေသတွေကအခြေအနေအဖြစ်အပျက်သတင်းတွေကိုစူးစီးတင်ပြပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတော့နေကြားဒေသသတင်းတောက်တွေကစူးစီးတင်ပြထားတာပါရှင်။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့အရာဝတီမြစ်စုံရေကာတာအပါအဝင်တခြားရေကာတာစီမံကိန်းတွေရက်ဆိုင်မှုအတွက်ကချင်ဒေသခံတွေစုတောင်းပွဲကျင်းပခဲ့ကြပါတယ်။တနင်္လာရီတိုင်းဒေသကြီးကဗန်းချောင်းကြောက်မီးရွှေစီမံကိန်းကို KNU ကနေပြန်လည်လေးလာစုံစမ်းသွားမယ်ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းတန်မွန်ရဲဒေသကတရုတ်စာပေရင်ကျေးမှုအတိအကသုံးဆွဲတဲ့တရုတ်နယ်ပွားတွေကိုမြမအစိုးရကနေမုံမုံဗမာတိုင်းရင်းသားလို့သတ်မှတ်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင့်။
ကျမကနူပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါအစိုးရသက်အနေနဲ့အရာဝတီမြစ်ပေါ်ကမြစ်ဆုံရေကာတာစီမံကိန်းအပါအဝင်တခြားရေကာတာစီမံကိန်းအားလုံးကိုထောက်ရရဆိုင်းပေးဖို့မတ်လ14ရက်နေ့ကြာရောက်တဲ့နိုင်ငံတကာမြစ်ချောင်းများဆိုင်ရာအထိမ်းအမှတ်နေ့မှာကချင်ပြည်နယ်ဒေသခံတွေနဲ့ဂိုင်းကနပေါင်းစုံကနေဆူတောင်းပွဲပြုလုပ်ခဲ့ကြပါတယ်မြစ်ဆုံစီမံကိန်းပြန်လည်လှုပ်ဆောင်လာမှာကိုဒေသခံတွေကစိုးရိမ်နေပြီးအစိုးရသက်လက်ထက်မှာမြစ်ဆုံစီမံကိန်းထောက်ရရဆိုင်းသွားဖို့မျှော်လင့်နေကြသလိုသူတို့ရဲ့မူလနေရင်းကိုပြန်လည်နေထိုင်ခွင့်ပေးဖို့လိုလားတယ်လို့ဒေသခံတော်လူရာကပြောပါတယ်ဒေသခံတွေဟာအေယာဝတီမြစ်ဆုံစီမံကိန်းကြောင့်တောင်ဖရမလီယံမြစ်ဆုံစတဲ့ကျေးရွာတွေဟာအခုခါမှာအောင်မြင်သာဆံပြကျေးရွာမှာပြောင်းရွှေ့နေထိုင်ကြပါတယ်ဆွတောင်းပွဲကိုမြစ်ချနာမြို့ကအဖွဲ့အစည်းတွေနဲ့ဒေသခံများပြည်သူအယောက်300ကျော်တက်ရောက်ခဲ့ပါတယ်
KNU ထိန်းချုပ်နယ်မြေဖြစ်တဲ့တနင်္လာရီတိုင်းဒေသကြီးထဝယ်ခရိုင်ထဲကပန်ချောင်းကြောက်မီတွဲစီမံကိန်းကြောင်းလူမှုပတ်ဝန်းကျင်ထိခိုက်တဲ့အခြေအနေကို KNU ဘဟုကနေပြန်လည်လေ့လာစုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်မတ်လ13ရက်နေ့က KNU ဘဟုကော်မတီဝင်နဲ့ပန်ချောင်းဒေသခံတွေနဲ့အတူလူမှုအဖွဲ့အစည်းတို့ကမဲဆောက်မြို့တွင်တွေ့ဆုံရာမှာပန်ချောင်းကြောက်မီတွဲနဲ့ပတ်သက်ပြီး KNU ဘဟုဘက်ကပြန်လည်စုံစမ်းသွားမှာဖြစ်တယ်လို့တွဲဖက်တွေတွင်ရင်းမှုတက်ပတူစောသောတီပွဲကပြောပါတယ်ကုမ္ပဏီများကကြောက်မီတွေတူးဖော်တဲ့အခြေအနေရဲ့တင်ပြထားတဲ့အချက်လက်တွေကို KNU ခေါင်းဆောင်ပိုင်းဘက်ကတော့မယုံကြည်တဲ့သဘောမျိုးတွေရှိနေတယ်လို့လည်းတကဘောကရင်လူငယ်အဖွဲ့ကနော်တပီးတာကပြောပါတယ်အဲ့ဒီပန်ချောင်းဒေတာမှာ KNU နဲ့အစိုးရတို့နှစ်ဖက်အုပ်ချုပ်တဲ့ဒေတာဖြစ်ပြီးနှစ်ဖက်ခွင့်ပြုချက်နဲ့မေဖလာဝါကုမ္ပဏီနဲ့ Thai Esther ကုမ္ပဏီတို့ကပြီးခဲ့တဲ့2012ခုနှစ်ကတည်းကကြောက်မီတွေစတင်တူးဖော်နေပါတယ်
မွန်ပြည်နယ်ကြက်မြော်မြို့နယ်က MLC ဗီလက်မြေစက်ယုံလေးပတ်ရေးမှာကြောက်မီသွေးကိုအသုံးပြုနေတာကြောင့်ဒေသခံတွေကြမ်းမာရေးထိခိုက်မှာကိုစိုးရိမ်နေလို့တဘာဝတယံဇာတချင်းမြတ်နိုးသူများအသင်းအတွင်ရေးမှုဥတန်းစော်ကပြောပါတယ်ဗီလက်မြေစက်ယုံလေးပတ်ရေးအတွက်လျှက်စစ်ဒါမှမဟုတ် gas နဲ့လေပတ်ရေးကိုဒေသခံတွေလိုလားတယ်လို့သူကပြောပါတယ်အခုလိုတဘာဝပဝန်းကျင်ထိခိုက်မဲ့လုပ်ရက်တွေကိုအစိုးရအနေနဲ့ထိရောက်စွာတာဝန်ယူလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့တဘာဝတယံဇာတချင်းမြတ်နိုးသူများအသင်းဝင်ဦးဝင်းဘိုကပြောပါတယ်လက်ရှိမှာ MCL ဗီလက်မြေစက်ယုံမှာသုံးဖို့လိုအပ်တဲ့ကြောက်မီးသွေးတွေကိုပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကကုမ္ပဏီကနေတင်ပေါ်နဲ့တည်ယူနေစေဖြစ်ပါတယ်
ထောင်တန်းတနေ့ချမှတ်ခံထားရတဲ့ရခိုင်မျိုးတပ်ပါတီကမင်းပြမျိုးနဲ့အမတ်နေမဲဆန္ဒနယ်မြေပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးလအောင်ညွန့်ကိုမတ်လ14ရက်နေ့ကမြောက်ဦးခရိုင်တရားရုံးကနေတရက်တည်းလွတ်ပေးလိုက်ပြီဖြစ်ပါတယ်။ဦးလအောင်ညွန့်ကိုဒီနေ့ဇန်နဝါရီလ28ရက်နေ့ကမေပုံမျိုးနဲ့တရားရုံးကပိုင်နက်ကျူးလွန်မှုချိန်ချောက်မှုပုံမှန်တွေနဲ့တရားစွဲဆိုပြီးထောင်တန်းတနေ့ချမှတ်ခဲ့တာပါ။အမှုကိုဖေဖော်ဝါရီလ2ရက်နေ့ကမြောက်ဦးတရားရုံးမှာအယူခံဝင်ပြီးခရိုင်တရားရုံးမှာ3ချိန်မြောက်ကြားနာပြီးမှအခုလိုလွတ်ပေးလိုက်တာဖြစ်ပါတယ်အခုအခါဦးလောက်အောင်ညွန့်မှာလွတ်တော်စည်းဝေးတက်ဖို့အတွက်စစ်တွေမြို့ကိုရောက်ရှိနေပြီဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ
်မြန်မာစပကြီးမွေခေါ်ကိုခံပညာမျိုးစုံ3လက်ဝိတ်တမာအန်ဆန်အောင်လာဟာမြန်မာနိုင်ငံကိုစားပြုအဖြစ်အီဂျစ်နာမည်ကျော်တိုက်ခိုက်ရေးတမာမိုဟာမက်အာလီနဲ့မတ်လ18ရက်နေ့ရန်ကုန်သူဝနကွင်းမှာထိုးသက်ကြမှာဖြစ်ပါတယ်အခုပွဲဟာအောင်လအတွက်ပထမအကြိမ်မြန်မာပြည်အတွင်းထိုးသက်မဲ့ပွဲဖြစ်ပြီးဒီပွဲဟာအလွန်အရေးကြီးတယ်လို့ကိုယ်နိုင်ငံကိုယ်လူမျိုးရှိမှအခုလိုထိုးသက်ရမှာအံ့ဩစရာခံစားချက်တစ်ခုခံစားတယ်လို့အန်ဆန်အောင်လကဆိုပါတယ် ထိုးသက်ပွဲတစ်လျှောက်အောင်လာဟာ16ပွဲနိုင်9ပွဲရှုံးခဲ့ပြီးပြန်ဘက်အလီကတော့10ပွဲနိုင်9ပွဲရှုံးထားသူဖြစ်ပါတယ်။အသက်32နှစ်အရွယ်အန်ဆောင်အောင်လာဟာကချင်ပြည်နယ်မြစ်ချင်းနားမြို့မှာမွေးဖွားခဲ့တာဖြစ်ပြီး2014ခုနှစ်မှာအမေရိကန်ပြည်ထောင်စုအန်ဒရူးစ်တက္ကသိုလ်မှာစိုက်ပျိုးရေးပညာသင်ယူနေရာက MMA ကစားသမားလောကကိုဝင်ရောက်ခဲ့ခြင်းဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှနေထိုင်တဲ့မျိုးနွယ်စုတစ်ခုကိုမုံဝန်းဗမာတိုင်းရင်သားလို့သတ်မှတ်လိုက်ကြောင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးရုံးကနေထုတ်ပြန်ခဲ့ပါတယ်။ဗမာတိုင်းရင်းသားလို့အစိုးရကနေသတ်မှတ်လိုက်တဲ့အပေါ်ရှမ်းပြည်နယ်ဒေသခံတွေရဲ့အမြင်သဘောထားတွေဘလို့ရှိနေပါသလဲဆိုတာကိုဆိုင်းမွန်းကနေစူးစီးထားပါတယ်ရှင်
။ရှမ်းပြည်မြောက်ပိုင်းမိုးဆက်ခရိုင်ကုတ်ခိုင်မြို့နယ်တာမွန်းကျဲဒေသကတရုတ်စာပေတရုတ်ယဉ်ကျေးမှုအတိကတုံတဲ့မုံဝန်းလူမျိုးတွေဟာဗမာတပ်မတော်လက်အောက်ခံပြည်သူစစ်တပ်ဖွဲ့ဖွဲ့စည်းလာရာကနေနိုင်ငံတော်ခွန်ထူရလာတယ်လို့ရှမ်းတိုင်းတမျက်ဒီမိုကရေစီဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဆိုင်ဆောင်အောင်ကပြောပါတယ်
။သူတို့ကတရုတ်လူမျိုးဖြစ်တယ်။ဒါပေမဲ့ဗမာပြည်မှာနေတာကြာပြီပေါ့ဗျာ။အဲ့ဒါတော့သူတို့စာပေရင်းကျင်းမှုကိုတည်ထောင်တယ်။အဲစာပေဝင်ကျင်းမှုကလည်းသူတို့ဆွေရစီမှလက်မှတ်ပုံတင်တယ်ပေါ့ဗျာ။အဲ့ဒီကနေပြီးတော့သူစီတူစီလက်ဖြစ်တယ်။သူတို့နေမှာရောက်တဲ့ကိုနေပြူဟာမှုတိုက်ရင်မှုတွေနဲ့ခင်မင်ပြီးတော့အဲ့ဒီဟာတွေကသူတို့ကိုမုန်းဝန်လူမျိုးဆိုပြီးတော့မှသူတို့ကိုမှတ်ပုံတင်ပေးပါဆိုတောင်းဆိုတယ်ပေါ့
။ဘိုးစင်ဘေးဆက်ပမာပြီးမှနေလာတဲ့အတွက်သူတို့ဟာပမာတိုင်းရင်းသားပဲလို့မုန်းဝန်ဒေတာခန်ဦးအာဖုံကပြောပါတယ်။
ကျွန်တော်တို့လည်းလူပဲဗျာအဖို့ဘွားလည်းဒီမှာပဲတည်တယ်ပြီးတော့ကျွန်တော်တို့လည်းဒီမှာပဲမွေးရဆိုတော့ကျွန်တော်တို့တောက်လျှောက်ဒီမှာပဲနေနေလာတာကျွန်တော်တို့ပမာပဲပေါ့ဗျာပမာကြီးတဲ့တိုင်းရင်းသားပဲပေါ့
တိုင်းရင်းသားလူမျိုးတစ်မျိုးတတ်မှတ်ဖို့လူထုဆန္ဒခံယူရလိမ့်မယ်လို့ဆန်ပိုက်ဂျာနဲ့အက်ဒီတာချုပ်စာရေးဆရာရှမ်းစာပေပညာရှင်ဟွန်းကာယန်ကပြောပါတယ
်တကယ်လို့အဲ့ဒီလူမျိုးကိုတိုင်းရင်းသားဖြစ်လက်ခံမယ်ဆိုလို့ရှိရင်ကျွန်တော်တို့ပမာကြီးမှာလက်ရှိနေထိုင်နေကြတဲ့တိုင်းရင်းသားလူမျိုးစုကြီးအကုန်လုံးရဲ့သဘောထားကိုရယူသင့်တယ်referendum သဘောမျိုးလိုအပ်ရင်လုပ်တင်တယ်။မဖြစ်မနေပြီးမယ်ဆိုရင်တော့မှနိုင်ငံသားအဆင့်ကိုအရင်ဆုံးပေးရပါမယ်။ဒီတိုင်းသားအဆင့်ကိုချက်ချင်းလက်ငင်းပေးလိုက်တယ်ဆိုတာစေုပ်စုတစ်ခုကသူ့လုပ်ပိုင်ခွင့်တရားနေတရားနည်းလမ်းမကျဆိုတာလုပ်သွားတာပဲ။ဒါကိုကျွန်တော်အနေနဲ့လက်ထင်ခံနိုင်ကြအကြောင်းမရှိပါဘူးခင်ဗျာ
။မြန်မာတိုင်းရင်းသား135မျိုးကနေ136မျိုးတိုးပြီးတိုင်းရင်းသားလူမျိုးစုတစ်ခုတတ်မှတ်လိုက်တာလားဆိုတာမေးခွန်းထုတ်ဆရာရှိတယ်လို့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကပြောပါတယ်
။သူတို့ဟာဗမာနိုင်ငံသားလားဖြစ်တာလားဘုမဟုတ်ဒီလူမျိုး135မျိုးဆိုတာထဲမှာသဘောမှဖြည့်ပြီးတော့မှ136ဖြစ်တဲ့လူမျိုးတစ်မျိုးဖြစ်လာတာလားအဲ့ဒီဥစ္စာတွေကတော့မင်းဟုတ်တဲ့ပေါ့ဗျာဟာနော်
2010ရွေးကောက်ပွဲတုန်းကအဲ့ဒီဒေတာမှာရှိတဲ့လူမျိုးတွေစံတမဲ့ပေးနိုင်ဖို့နိုင်ငံတော်အေးချမ်းတရားရေးနဲ့ဖွံ့ဖြိုးရေးကောင်စီကနေမုံဝန်းပမာလူမျိုးတက်မှတ်ပြီးမှတ်ပုံတင်နိုင်ငံသားစစ်စစ်ရေးကထုတ်ပေးလိုက်တာဖြစ်တယ်လို့လည်းလူမှုကြီးကြပ်ရေးဝန်ကြီးဌာနကနေမတ်လ17ရက်နေ့ကထုတ်ပြန်ထားပါတယ်
။ဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းမှာဒီနှစ်တွင်မှာတော့တောက်သုံးရေးပြက်လက်မှုတွေနဲ့ကြုံတွေ့နေကြရပါတယ်။ဒေတာကန်အာဏာပိုင်တွေအနေနဲ့ကတော့တောက်သုံးရေးပြဿနာကိုဖြေရှင်းဖို့ကြိုးပမ်းနေသလိုရခိုင်ဒေသအနှံ့အပြားရေးပြက်လက်မှုဖြစ်ပွားနေတဲ့အခြေအနေကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
။ရခိုင်ပြည်နယ်မင်းပြမြို့နယ်စံပလေကျေးရွာအုပ်စုအန်သစံပြကျေးရွာသားတို့ကသူတို့ကြုံတွေ့နေရတဲ့တောက်သုံးရေးအခက်အခြေအနေကိုအခုလိုပြောပါတယ်
။ရေကကြောင့်ဒီတိုင်းနဲ့ကရောရေကကြီးချင်းကတော့မကောင်းဘူး။ဒီတိုင်းတော့ရေကနေဒါမှမဟုတ်ဒီနေ့ကျတော့ဒီရခိုင်ပြည်ရေကြီးရဲ့အစ်မအန်သစံပြရွာရောပတ်သွားတယ်။ဘုံညုံကတော့အဲ့ဒီကံကိုရေကတူလိုက်တယ်တူလိုက်တော့အဲ့ရေကလောကဘုံမရှိအောင်ပြီးသွားတယ်အဲ့ရေသေးသေးလေးပဲဆက်တယ်အဲ့ရေကိုသုံးနေတယ်ကိုကလက်တော်အချိန်မှာတောက်ရေနေချိန်ကတော့
ပြေးခဲ့တဲ့နိုင်ကရခိုင်ပြည်နယ်တစ်ခုလုံးရေလွှမ်းမှုခံခဲ့ရတဲ့အတွက်ကြေးရွာအများပြားကတောက်ရေကန်တွေအများအပြားရေလွှမ်းမှုတာခံခဲ့ရပြီးရေကန်တွေကရေတွေကိုစုပ်ထုပ်ခဲ့ကြရသလိုတချို့ကြေးရွာတွေမှာလည်းရေကန်တွေပျက်စီးခဲ့ပါတယ်ရခိုင်ပြည်နယ်ကြည်လာဒေသဖွံ့ဖြိုးရေးဦးစီးဌာနကညွှန်ကြားရေးမှူးဦးထွန်းဝေကတောက်သုံးရေအခက်ခဲဖြစ်နေတဲ့ရွာတွေကိုရေသန့်စပ်တွေနဲ့အကူအညီပေးနေတယ်လို့ဆိုပါတယ
်
တောင်ကုန်းမြို့နယ်တန်းလွဲ့ဒေသကကြည်ဝတချို့မှာလဲသောက်ရခခဲ့ပြဿနာနဲ့ကြုံတွေ့နေကြရပြီးအဲ့ဒီပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ဒီလတစ်စက်တရာနဲ့မှလူထုအစည်းအဝေးတရက်ခွာဆိုထားပါတယ်။မြောက်ဦးမြို့နယ်ကကြည်ဝတချို့မှာလဲသောက်သုံးရခခဲ့ဖြစ်နေပြီးလမ်းမြေ AB လနဲ့မေလဆိုရင်သောက်သုံးရခခဲ့တဲ့ကြည်ဝတွေပုံမြလာနိုင်တယ်လို့မြောက်ဦးမြို့နယ်စေပင်ဥက္ကဋ္ဌဦးဦးမောင်သန်းကအခုလိုပြောပါတယ်
။ကျွန်တော်တို့မြောက်မှာဒီလိုကြီးရဖြစ်ဖြစ်ရှိနေတာကတော့ကျွန်တော်တို့ဒီတောင်ပိုင်းမြောက်ပိုင်း
ရခိုင်ပင်တဲ့ခုလုံးရေလွှမ်းမှုခံခဲ့ရတဲ့အတွက်ကြေးရွာတဲ့ကျွန်တော်တို့ရဲ့ဒီကမာတော့ဘယ်လိုလုပ်ရလဲဆိုတော့ဒီကျေးရွာတက်ကြွေးဦးကြီးခံရတော့ကျွန်တော်တို့တက်ဆိုင်ရာဒီအဝေးကြီးတွေနဲ့နိုင်ပြီးရေကန်တွေကိုဒီတက်ဆိုင်ရာဒီလိုမျိုးရေခိုင်ခဲ့တဲ့ကြေးရွာတွေကိုကုန်းလန့်ရေလန့်တွေနဲ့အရှင်မင်းရေပြန့်ဖြစ်ဝင်နိုင်ဖို့အတွက်မြို့ပေါ်ကလူမှုအဖွဲ့စည်းတွေန ောက်စားတဲ့မြို့နယ်တွေမှာရေကန်ပေါက်130တကန်ကိုဒီနိုင်မဲ့လာ30တရားနေကိုနောက်ဆုံးထပ်တူပွက်မယ်လို့ရခိုင်ပြည်နယ်အစိုးရကသတင်းထုတ်ပြန်ထားပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။အစိုးရသက်အနေနဲ့အေယဝတီမြစ်ပေါ်ကမြစ်ဆုံရေကာတာစီမံကိန်းအပါအဝင်တခြားရေကာတာစီမံကိန်းအားလုံးကိုထောက်ရရဆိုင်းပေးဖို့နိုင်ငံတကာမြစ်ချောင်းများဆိုင်ရာအထိမ်းအမှတ်နေ့မှာကချင်ပြည်နယ်ဒေသခံတွေကနေဆူတောင်းပွဲပြုလုပ်ခဲ့ကြပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
내자디다드린다우디수시디세테타인드린로아시싱고나싱게자라바신